ဘင်္ဂလားဒေ့ရှ်နိုင်ငံကဟိန္ဒူဘုရားကျောင်းတစ်ခုမှာဒီကနေ့ဟိန္ဒူဘုန်းကြီးတစ်ပါးကိုဓာတ်နဲ့ထိုးအသက်ခံရတဲ့အကြောင်းရဲနဲ့အကြီးအကဲအုပ်ချုပ်ရေးအရာရှိတွေကပြောဆိုလိုက်ပါတယ်။လူဦးရေတန်ပေါင်း160ရှိပြီးမွတ်စလင်အများစုနေထိုင်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာပြီးခဲ့တဲ့လပိုင်းတွေအတွင်းလွတ်လပ်တဲ့အတွေးခေါ်ရှိတဲ့တက်ကြွလှုပ်ရှားသူတွေနဲ့လူနည်းစုဘာသာဝင်တွေကိုအစ္စလာမစ်အစွန်းရောက်တွေကအကြမ်းဖက်တိုက်ခိုက်တပ်ဖြတ်ခဲ့တာအခုဆိုရင်အမှုပေါင်း40ကျော်သွားပါပြီ။အခုဟိန္ဒူဘုန်းတော်ကြီးအသက်ခံရမှုနဲ့ပတ်သက်လို့ဘာကြောင့်တပ်ဖြတ်ခံရတယ်လဲဆိုတာမသိရသေးသလိုဘသူတူတယောက်ကိုမှလည်းဖမ်းဆီးထားတာမရှိဘူးလို့ရဲတပ်ဖွဲ့ကပြောပါတယ်။အသက်45နှစ်အရွယ်ဟိန္ဒူဘုန်းတော်ကြီးရှီမာနွန်ဒာဒတ်ဟာဒါကာမြို့တော်အနောက်တောင်ဘက်188မိုင်အကွာရှိတဲ့ဂျနန်ဒါခရိုင်ကဟိန္ဒူဘုရားကျောင်းရှိမှာဓာတ်နဲ့အတီထိုးသတ်ခံခဲ့ရတာဖြစ်ပါတယ်။